Britain AstraZeneca ကစီးကုမ္ပဏီကဆက်သက်ထုတ်လုပ်နေတဲ့ coronavirus ကာကွယ်ဆေးသန်း30ကို India Serum Institute ကနေဝယ်ယူဖို့ Bangladesh နိုင်ငံကသဘောတူလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်။ဒီကမ္ဘာလုံး COVID-19 ကာကွယ်ဆေးသန်းသပ်မှုတွေလုပ်နေတာမှာအလားအကောင်ပြီးရှေ့ဆုံးကိုရောက်နေတဲ့ဆေးတွေအထက် AstraZeneca ကဆန်းသတ်နေတဲ့ဆေးလည်းပါဝင်နေတာပါ။ကာကွယ်ဆေးရတဲ့ Serum Institute ကနေပထမတုပ်ဆေးတန်း30ကိုရရှိမှာဖြစ်ကြောင်း Bangladesh ကျွမ်းမရေးဝန်ကြီး Zahid Malik သဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးမှပြောပါရယ် Bangladesh Pepsico ဆေးကုမ္ပဏီကတစ်စင်းတလကိုကာကွယ်ဆေး၅တန်းနှုန်းနဲ့ဝယ်ယူတော့မှာဖြစ်ကြောင်းကာကွယ်ဆေးကို28ရက်၄ဘတ်ကြာနှစ်ကြိမ်ထိုးနိုင်ရမှာဖြစ်လို့လူစကားတန်းကိုထိုးပေးနိုင်လိမ့်မှာဖြစ်ကြောင်းနဲ့ဈေးနှုန်းကလည်းအိန္ဒိယကရောင်းတဲ့ဈေးနဲ့အတူတူပဲဖြစ်ကြောင်းဝန်ကြီးမလေးကပြောပါရယ်တတိယမြစ်တွေကတော့ကာကွယ်ထိုးဆေးတစ်ကြိမ်ကို American Dollar 4 Dollar ကနေ5 Dollar လောက်ထိကျတင်နိုင်တယ်လို့ပြောပါရယ်ကာကွယ်ဆေးဝယ်ယူဖို့ရမုံငွေအလုံးလုံးရရှိဖို့အရေးကမ္ဘာပံနဲ့အရှဖွံ့ဖြိုးရေးပံ ADB တို့အပါအဝင်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအဖွဲ့အစည်းတွေနဲ့ဆွေးနွေးပြောဆိုထားတယ်လို့လည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါရယ်ဘင်္ဂလားဒေ့ရှ်မှာ COVID-19 ရောဂါကူးစက်သူ 4,600 ကျော်တဲ့သေဆုံးသူက 6,000 ကျော်ရှိပါတယ်။ Bangladesh အစိုးရနဲ့လက်မှတ်ရေးထိုးခဲ့တဲ့ India Serum Institute ကကိန်းဂဏန်းအခြေအတွေ့အရကမ္ဘာမှာကာကွယ်ဆေးအများဆုံးထုတ်လုပ်နေတဲ့ဆေးကုမ္ပဏီဖြစ်ပါတယ်။ဒီကမ္ဘာလုံးတိုင်းတာနဲ့အထောက်အပံ့ပေးနိုင်ဖို့ COVID-19 ကာကွယ်ဆေး1ဘီလီယံကျော်ထုတ်လုပ်သွားနိုင်ဖို့ Serum Institute က Britain AstraZeneca ဆေးကုမ္ပဏီ Gates Foundation Gavi ကာကွယ်ဆေးမဟာမိတ်အဖွဲ့တို့နဲ့အတူလက်တွဲဆောင်ရွက်နေတာဖြစ်ပါတယ်။